ထိုင်းမြန်မာနယ်စပ်မြန်မာဘက်ချမ်းကကင်းပြည်နယ်မြောက်ပြည်မြို့နယ်အတွင်းမှာရှိတဲ့ရွှေကုတ်ကိုမြို့တက်ကတရုတ်ကစီနိုမြို့တက်စီမံရေးနေရာတစ်ခုကိုထိုင်းရက်စစ်မီးဖျက်ထားလိုက်ပေမဲ့နယ်စပ်တစ်ချောက်ကနေကြားသောတက်နယ်ကင်းလက်နက်ကိုဖွဲ့ပိုင်တဲ့ကာစီနိုလောင်းစားယုံတွေမှာတော့မိတွေဆက်လင်းနေတာကိုတွေ့ရပါတယ်ဒီသတင်းကိုထိုင်းနိုင်ငံကနေမအေးမှာကသတင်းပေးပို့ထားပါတယ်
ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကနေမြန်မာနိုင်ငံဘက်ခြံပြည်ပြည်နယ်မြောက်ဦးခရိုင်ဘက်ကိုပေးပို့နေတဲ့ကျန်းစစ်တအားလိုင်းကိုမြောက်ဦးမြို့ကလွှဲရင်ကျန်ရှိနေတဲ့နေရာ၃ခုကိုဂျွန်လ၅ရက်နေ့ည၇နာရီကြောင်ချိန်ကစပြီးထိုင်းအစိုးရကဖျက်တောက်ခဲ့ပေမဲ့တချို့နေရာတွေကတော့မီးတွေလင်းနေစေဖြစ်တယ်ဆိုပြီးနယ်စပ်နေပြည်သူတို့ကပြောပြပါတယ်။ထိုင်းမြန်မာနယ်စပ်မှာမီးရဲ့အဖ
သွားတာကဘယ်လိုသွားနေတယ်လို့မသိဘူးလင်းရအောင်တော့တွေးနေရတာဆက်ဆက်မှုဖွဲ့စည်းတဲ့နဲ့ဆက်ဆက်မှုရှိတဲ့ကာစီနိုယုံနေတဲ့ဒီကိစ္စကဆက်ဆက်မှုရှိတဲ့ယုံနေရဘူးကောင်မှသွားနေတာပါ
မဲထော်တလေးနဲ့ရွှေကုတ်ကိုကိုပဲမိပြတ်ထားတာဖြစ်ပြီးစုံစည်းမြိုင်ဝလီကြောက်ခက်ဖျားသုံးစုပဲနဲ့ DKBA တွေရဲ့ကာစီနိုယုံတွေကိုတော့မိတွေမဖြတ်သေးပါဘူးအလားတူနေကြားဆောင်တက်ပိုင်နဲ့ကာစီနိုတွေလည်းမိတွေလင်းနေတာတွေ့ရတယ်ဆိုပြီးဒေတာကန်ကြီးကဆိုပါတယ်တိုင်းရင်းသားလက်နက်ကင်တွေပိုင်နဲ့ကာစီနိုယုံတွေကတော့တရုတ်တွေလုပ်နေကြတာဖြစ်ပြီးအခွန်အခအဖြစ်တလကိုတရုံကိုဘတ်ငွေ12တန်းထိရတယ်လို့လည်းလက်နက်ကင်အဖွဲ့နဲ့နှီးဆက်သူတွေကပြောပါတယ်ဒီအတွက်ဒီကာစီနိုယုံတွေစီးပွားပြတ်တဲ့အထိလုံဆောင်သွားမှာမဟုတ်ဘူးလို့လည်းဝေဖန်နေသူတွေကပြောပါတယ
်မိန်တဲ့တပိုင်းကသူကသူအဲ့တချို့နေရာတွေမိန်တယ်လို့ပြောတာလင်းနေလင်းနေနေရာတွေလင်းနေတာပါမှာသူကပြိုင်းနေသူလည်းပြိုင်းနေလေတယ်ဒီနဲ့အဲ့ဒါကိုလုံထားတာပါနေနေအပပါပဲမိန်တာကြည့်တယ်မဟုတ်နေရာကြီးတဲ့တဲ့တဲ့နေရာတော့မမိန်ပါဒီရည်ဆိုတော့သူကမြောင်းရည်ရည်ပြီးတော့သူကတစ်ဆင့်နေကြတာပါမသိဘူး
ရစီအားကိုအားပြုပြီးအဓိကစီးပွားရေးလုပ်ငန်းတွေလုပ်နေတဲ့ရွှေကုတ်ကိုမြို့ကိုလောင်းကစားမြို့တော်လို့တောင်တင်စားခေါ်နေကြပြီးရာသွေးမှုလုပ်ငန်းတွေအများအပြားလုပ်ကင်နေတဲ့နေရာလည်းဖြစ်ပါတယ်အဲ့ဒီနေရာမှာထိုင်းလူမျိုးတွေအပါအဝင်နိုင်ငံတကာကနိုင်ငံသားတွေပါလိန်လယ်မှုလုပ်ငန်းရဲ့တားဆောင်တွေဖြစ်နေရပြီးတရုတ်လူမျိုးစီးပွားရေးလုပ်ငန်းရှင်တွေကအဲ့ဒီဒေသမှာတိုင်းရင်းသားလက်နက်ကင်တွေကိုအခွန်ပေးပြီးအွန်လိုင်းဂွေလိန်တဲ့လုပ်ငန်းတွေကာစီနိုလောင်းကစားလုပ်ငန်းတွေမူရစည်းဝါနဲ့လူကုန်ကူးမှုတွေကိုလှုပ်ဆောင်နေတဲ့နေရာလည်းဖြစ်ပါတယ်။ထိုင်းဘက်ကမီးဖြတ်ထားပေမဲ့ကာစီနိုယုံကြီးတွေကတော့မီးတွေလင်းနေပြီးထိုင်းမြန်မာနယ်စပ်မြောက်ဦးမြို့ဘက်မှာရှိတဲ့ကာစီနိုမြို့တစ်စီမံကိန်းတွေကိုနိုင်ငံဖြတ်ကျော်ရာဇဝတ်မှုများတိုက်ဖြတ်ရေးအစီအစဉ်အရတရုတ်ထိုင်းမြန်မာပူးတွဲအကောင်အထည်ဖော်ကအရေးယူမှုတွေလှုပ်ဆောင်သွားမယ်လို့လည်းထိုင်းသတင်းတွေမှာဖော်ပြနေကြပါတယ်ရှင်။